Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ် February 18ရက်စာသားပရိနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249ရုပ်ပြည့်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖမ်းယူနှာစင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံမှာလုံခြုံရေးနဲ့အကူအညီလိုအပ်ချက်တွေတိုးလာတဲ့အပေါ်မှာကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းတစ်ခါမြန်မာဒိုင်အရီမှတ်တမ်းတင်ဆက်ကဘာလင်ရုပ်ရှင်ပွဲတော်မှာဆူရရှိတဲ့သတင်းစရာရင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
စစ်ကောင်စီကမြန်မာနိုင်ငံအတွက်ကောအာဆီယံအတွက်ကောအကျိုးဖြစ်ထွန်းစေတဲ့
ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံတန်မတ်ဥပိုလ်လှတင်က VOE ကိုပြောသားတာပါဒီကနေ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာမြန်မာအရေးလွှမ်းမိုးဝယ်ရှိနေတဲ့အခြေအနေကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါမြန်မာအရေးအာဆီယံချိကက်ပုံပေါ်ကမ္ဘောဒီးယားသတင်းသမားရဲ့အမြင်ကိုလည်းကြားမှာပါမြန်မာတွေတင်လာတဲ့လူမောင်ကိုကာထိုင်းနိုင်ငံမှာရင်တိုက်မှုဖြစ်ခဲ့တဲ့သတင်းပေးပို့ချက်ဥတော်ဇန်တာရဲ့မြန်မာအရေးသုံးသက်ချက်အားကစားကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အဖက်ဆင်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ယူကရိန်းနဲ့ဆက်မှာကြာထားတဲ့တပ်တွေတချို့ပြန်ရုပ်သိမ်းနေပြီလို့ရုရှားကပြောပေမဲ့လက်တွေ့မှာစစ်အာတိုးမြင့်နေတာလားတွေ့ရတဲ့အကြောင်းအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ
် More Russian forces, not fewer, are at the border.And they are moving, concerningly, into fighting positions.
Russia study ya yo ma twa de yin po mya la ne pi tai kha yi a twa a tin pin ne a ni tha ma shi ni ba de lo American naingan ja yi win yi thana pyo kwin ya pauk ko net price ka bu bu ni tadin sa shin lin bwae ma pyo su twa da ba he to phwa win naingan 30 ka ta kwa yi win ji di a si a we lou ni de Belgian naingan Brussels myo daw ma do Russia ha tan da man yi ya phye shin me a chang pyo ni pi me တကယ်လက်တွေမှာတင်းမာမှုတွေရော့မသွားပဲတပ်တွေဆက်လက်တိုးချနေတာကိုပဲတွေ့နေရတယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘက်ကပြောဆိုခဲ့ပါတယ်။အက်စတိုးနီးယားတောင်လိုင်းရေးအကြီးအကဲမစ်မာရင်ကလည်းရုရှားအနေနဲ့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်တာအပါအဝင်ယူကရိန်းဘော်အကန့်အသတ်နဲ့တိုက်ခိုက်ပြီးအရေးကြီးတဲ့နယ်မြေတွေကိုသိမ်းပိုက်နိုင်တယ်လို့ပြောဆိုပါတယ်။ယူကရိန်းကနေကွက်တွကြောင့်ကြေညာထားပြီးရုရှားရဲ့အားပေးတောက်ခံမှုရရှိထားတဲ့ဒေသနှစ်ခုကိုတရားဝင်အတိအမှတ်ပြုလက်ခံဖို့ရုရှားလွှတ်တော်ကပြင်ဆင်နေတဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ဒူးနေမှာပြည်တင်ရှုံချလိုက်ပါတယ်။ယူကရိန်းနိုင်ငံမှာလူမှုအုံကြွမှုတွေနဲ့သမရဗစ်စတိုယန်ကိုဗစ်ကိုဖြုတ်ချခဲ့ပြီးနောက်ပိုင်း2014ခုနှစ်မှာလူလတ်ရေးကြေညာခဲ့တဲ့ဒေါနက်နဲ့လူခန်ဒေသတွေကိုရုရှားသမရဗလာဒီမာပူတင်ကအတိအမှတ်ပြုဖို့အောက်လွှတ်တော်မှာအင်္ဂါနေ့ကအတည်ပြုခဲ့ပါတယ်။ဥရောပသမဂ္ဂကတော့လွတ်တော်ရဲ့တောင်းဆိုမှုကိုအစိုးရကလိုက်မလုပ်ဖို့တိုက်တွန်းထားပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားကတိုက်အင်အားတွေတိုးမြင့်ချထားတာကြောင့်ကျူးကျော်မှာကိုစိုးရိမ်မှုတွေနဲ့အတူတင်းမာမှုတွေပေါ်ပေါက်နေချိန်မှာဒီအစီအစဉ်ကြောင့်ပိုဆိုးသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတော့ရုရှားလွတ်တော်ရဲ့ဆုံးဖြတ်ချက်ဟာယူကရိန်းရဲ့အကြုပ်အခြာအာဏာနဲ့နယ်နိမိတ်ပိုင်ဆိုင်မှုတွေကိုထိခိုက်စေပြီးနိုင်ငံကဥပဒေတွေကိုချိုးဖောက်ရာရောက်သလိုပြဿနာကိုတန်တမာရေးနည်းနဲ့ဆက်လက်ဖြေရှင်းဖို့ရုရှားကလူသိရှင်ကြားပြောဆိုထားတဲ့အပေါ်မှာလည်းမေကွန်ထုတ်စရာဖြစ်ရကြောင်းကြေညာချက်မှာထုတ်ပြန်ပြောဆိုထားပါတယ်။ဆိုမာလီးယားနိုင်ငံမိုဂါဒီရှုမြို့တော်နဲ့အနီးတစ်ဝိုက်မှာဗုဒ္ဓဟူးနေ့ကအယ်ရှာဘတ်အစ္စလာမစ်စစ်သွေးကြွတွေကရဲစခန်းတွေနဲ့စစ်စေးဂိတ်တွေကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးထက်မနည်းသေဆုံးခဲ့ကြောင်းအစိုးရဘက်ကရောစစ်သွေးကြွအုပ်စုတွေဘက်ကပါအတည်ပြုပြောဆိုပါတယ်။ဘူဂါတီရှူမြို့တော်ကခါတာရက်ွက်နဲ့စင်ဂျေဘုံရက်ကဒါရက်စလမ်ရက်ွက်တွေကရဲစခန်းနဲ့စစ်စေးရေးဂိတ်တွေကိုဒေသစံတော်ချင်းမနက်တနားရီလောက်ကစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရဘူမူဂျီအဒီဖာဒာအဒင်ဟာဆန်ကပြောဆိုခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေးနှစ်ယောက်အပါအဝင်လူ9ဦးသေဆုံးကြောင်းလဲ နိုင်ငံပိုင်ရုပ်မြင်သံကြားကပြောဆိုခဲ့ပါတယ်။စစ်သေးကြွားတွေဘက်ကတော့မြို့တော်မူကားတရှုမှာရှိတဲ့မြို့နယ်၄ခုကအစိုးရရဲဌာနတွေကိုတိုက်ခိုက်ခဲ့ကြောင်းသူတို့ကိုထောက်ခံတဲ့ Radio Andalus ကတစင်ထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေဟာဆိုမာလီယာရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖျက်ဆီးနှောက်ယှက်လိုတဲ့ရည်ရွယ်ချက်ဖြစ်ပြီးဒီရက်ဒေသတွေကိုတိုက်ခိုက်တာဟာရင်းနှီးမြှုပ်နှံမှုတွေကိုမလာရဲအောင်နှောက်ယှက်လိုတဲ့အတွက်ကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အီရန်နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်အောင်ဆုံးဖြတ်ချက်ချဖို့ရပ်ပိုင်းလောက်သာအချိန်ကြာတော့ပြီးနိုင်ငံရေးအရာရွေးချယ်ဖို့ဟာအီရန်အပေါ်မှာမူတည်နေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးကဗုဒ္ဓဦးနေ့မှာပြောဆိုခဲ့ပါတယ်။ရေးကြည့်တဲ့အချိန်ကာလတစ်ခုကိုရောက်ရှိနေပြီးဆုံးဖြတ်ချက်ချဖို့ရပ်ပိုင်းလောက်အချိန်ကြာတော့တဲ့အကြောင်းပြည်ထောင်နိုင်ငံသားရေးဝန်ကြီးယွန်အီလက်ထရီယန်ကလွှတ်တော်မှာပြောဆိုခဲ့ပါတယ်။အီရန်အနေနဲ့သဘောတူညီချက်တွေကိုလေးစားစားနဲ့လိုက်နာမလား။ဒါမှမဟုတ်ပြင်းထန်တဲ့အကြမ်းတဲတစ်ခုကိုဖန်တီးမလားဆိုတာကတော့လာမယ့်ရက်အနည်းငယ်အတွင်းအီရန်ဘက်ကဆုံးဖြတ်ရွေးချယ်ရမှာပါလို့လည်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။မကြာခဏရပ်တန့်မှုတွေဖြစ်နေတဲ့အီရန်နျူကလ িয়ার ဆွေးနွေးဘက်ဟာပြီးခဲ့တဲ့ရက်သက်တမ်းအတွင်းကပြန်လည်စတင်ခဲ့ပါတယ်။အမေရိကန်နဲ့အီရန်အကြားတဆင့်ကဆွေးနွေးပွဲမှာဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်နဲ့ရုရှားတို့လည်းပါဝင်ဆွေးနွေးနေတာဖြစ်ပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရရှင
်။ကျွန်တော်ဗီနေမနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အဖက်ဖက်ကယိုယွင်းကြဆင်းလာနေတာဟာစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ
် From Myanmar our colleagues at the country team there tell us that they remain concerned
ပြည်ပကားတွေကြီးထွားလာတာကြောင့်လူမျိုးရေးလူသားချင်းစာနာမှုနဲ့လူအခွင့်အရေးအခြေအနေတွေပိုဆိုးရွားလာတဲ့အပေါ်မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်နေကြပါတယ်လို့ကုလသမဂ္ဂအတွင်းဝန်ကြီးရဲ့ပြောခွင့်ရ Steven Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကြေညာလိုက်တာပါပြည်ပကတို့ကြောင့်အရသာထိခိုက်ပြီးဆုံးမှုတွေ၊ကိုယ်အိမ်အဆောက်အုံတွေပျက်စီးမှုတွေနဲ့နေသားဖြတ်ကျော်ထွက်ပြေးတင်းချောင်ရသူတွေပိုများလာတယ်လို့လည်းပြောပါတယ်စစ်တကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနေရာစွန့်ခွာထွက်ပြေးရသူ43,800ကျော်ရှိကြောင်း UNHCR ကခန့်မှန်းထားပါတယ်စစ်အာဏာသိမ်းမှုမဖြစ်ခင်မြန်မာနိုင်ငံမှာဒုက္ခသည် 39,000 ရှိတဲ့အပြင်နောက်ထပ်သိမ်းနှက်ချီထပ်တိုးလာခဲ့တာပါအာဏာသိမ်းခဲ့တဲ့တစ်နှစ်အတွင်းနေအဆောက်အုံဖျားကြောင်စာတင်ကြောင်နဲ့ဈေးဆိုင်စုစုပေါင်း3,500 ကျော်မိရှုတာဖြစ်စီတာခံရတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာဒီနှစ်2022ခုနှစ်ထဲလူ 6.2 သန်းအတွက်စာနာမှုအကူအညီပေးဖို့ရန်ပုံငွေဒေါ်လာ826သန်းလိုအပ်ကြောင်းလဲကုလသမဂ္ဂအတွင်းဝန်ကြီးချုပ်ပြောခွင့်ရကပြောဆိုခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့ရုပ်ရှင်အတွက်ဂျာမနီနိုင်ငံကရုပ်ရှင်ပွဲတော်မှာရရှိခဲ့တဲ့ဆုကိုစရိုက်ဒါနဲ့ထုတ်လုပ်သူတွေဗုဒ္ဓနည်းမှာလက်ခံရယူခဲ့ကြပါတယ်။လုံညုံရေးရအမည်မဖော်တဲ့မြန်မာနိုင်ငံကဒရိုက်တာ၁၀ဦးစုပေါင်းဖန်တီးထားတဲ့မြန်မာ Diaries မှတ်တမ်းရုပ်ရှင်အတွက်စုကိုတော့ချက်နိုင်ငံသားဒရိုက်တာပီတာလွန်နဲ့ဒတ်ရှ်နိုင်ငံကထုတ်လုပ်သူကိုရင်ဗန်အီဂရက်တို့82ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်မှာစုလက်ခံရယူခဲ့ကြတာပါ။မိနစ်90သာမှတ်တမ်းရုပ်ရှင်ဇာတ်ကားမှာတော့မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းခဲ့ခြင်းကစပြီးတနှစ်တာအတွင်းပြည်သူတွေကြုံတွေ့ခံစားရတဲ့အကြမ်းဖက်မှုတွေနဲ့အဖြစ်ပျက်တွေကိုမှတ်တမ်းရုပ်ရှင်အဖြစ်ခက်သွက်သွက်ဖန်တီးတင်ပြထားတာပါ။ဇာတ်ကားအဖွင့်ကိုတော့စစ်တပ်ကအာဏာသိမ်းပြီးကစား Facebook မှာလူသိများခဲ့တဲ့နေပြည်တော်မှာစစ်သားတွေကိုနောက်ခံထားပြီးအမျိုးသမီးငယ်တူအေရိုဘစ်ကနေတဲ့ဇာဝင်ကန်းနဲ့စခဲ့ပါလေ။ဒီဇာတ်လမ်းဖန်တီးသူတွေအနေနဲ့ဘာလင်နိုင်ငံကရုပ်ရှင်ပွဲတော်ကချီးမြှင့်တဲ့ဆုကျေးအဖြစ်ယူရိုငွေ4,000ရရှိမှာဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်ကကိုဗစ်ကူးစက်မှုအခြေအနေကိုနိုင်နင်းစွာကင်တွယ်တားဆီးရေးဟာထိတ်တန့်ဦးစားပေးဖြစ်တဲ့လို့တရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်ခေါင်းဆောင်တွေကိုတိုက်တွန်းကြောင်းတရုတ်နိုင်ငံပိုင်သတင်းစာတစ်စောင်ကရေးပါတယ်။လက်တလုံးဟောင်ကောင်မှာကိုဗစ်ကူးစက်မှုတစ်ချိန်တိုးမြင့်တက်နေခြင်းမှာသမ္မတရှီကအဲ့လိုပြောဆိုလိုက်တာပါ။တရုတ်ဒုဝန်ကြီးချုပ်ဟန်ဂျန်ယောသမ္မတရှီကျင်းပင်မှာဟ
Hong Kong Ocho Yi Mu Kerry Lanzi Go, Yi Ji and Hun Jaja di Pibu Tabi, Kayoga Wu and Yanzo Tinchu Name, Yi Wolong and his Hong Yan Puku let Taidun Hajo, Udune Do Nangan Bang, Wang Wei Wu Rinama, Popia Bari, Hong Kong Makuwe Kusamu Suzu Wapinavi, Tilbatema, Nizin, Kusamu Natanti, Doni Bari, Udune Dia Temari and Kuwe at Tibu Lunade, Liran Doya Niva Tim Yinta Kevi, Kanawusa Zemude Ya Kusa do not have Kunatong Shidalule. ကျမအီထာနာကပြောပါရခင်ဗျာဒီဥလင်ငယ်ဆောင်ရသည့်အိုလံပစ်ပြိုင်ပွဲမှာဘိုဒူးနေတုန်းကအမျိုးသားနှင်းလျှောစီးပြိုင်ပွဲအတွက်ပြင်သစ်ကကလီမန်နိုဝဲကရွှေတစိအอสတြေးလျကငွေတစိနဲ့နော်ဝေးကဂျေးတစိအသီးသီးစကူရရှိပါတယ်နိုင်ငံဖြတ်ကျော်စကိတ်စီဗီရိုက်ဖယ်တနတ်ပစ်တာနဲ့ပေါင်းဆက်ထားတဲ့အမျိုးသမီးဘေးတလွန်ပြိုင်ပွဲမှာဆွီဒင်ကရွှေရုရှားကငွေနဲ့ဂျာမနီကဂျေးတစိအသီးသီးရရှိပ
င်းကတော့ quarter final အဆင့်မှာ Slovakia ကို 3-2 နဲ့ရှုံးပြီးပြိုင်ပွဲကထွက်သွားရပါတယ်။အခုထိ Norway ကရွှေ13ခုအပါအဝင်စုစုပေါင်းစုတစိ28ခုနဲ့နိုင်ငံအားလုံးကိုဦးဆောင်နေပါတယ်။ Russia Olympic Committee ကရွှေ4ခုအပါအဝင်စုစုပေါင်း23စုနဲ့ဒုတိယ၊ Germany ကစုစုပေါင်းစုတစိ20နဲ့တတိယလိုက်ပြီးအမေရိကန်ကတော့ရွှေစုတစိ19ခုနဲ့သဒ္ဒထနေရာမှာလိုက်နေပါတယ်ခင်ဗျာ
ကုစုံမိုးကျော်နဲ့ကိုညံဝင်းအောင်တို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြသွားတာပါ။ဂျာတာပတိနီဒီနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ရှမ်းနဲ့ကရင်ပြည်နယ်တွေကတိုက်ပွဲတွေရဲ့အခြေအနေတွေကိုပြောပြမှာပါ။အခုတော့အာဖရိကန်နိုင်ငံသားရေးဝန်ကြီးစီဝေးမှမြန်မာအရေးလွှမ်းမိုးနိုင်မယ့်အခြေအနေကိုကြည့်ကြရအောင်ပါရှင်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးမပါဘဲကျင်းပနေကြပါတယ်။မြန်မာနိုင်ငံမှာတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရာအင်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အာဆီယံအရေးကျွမ်းကျင်သူတွေကိုဆက်သွယ်မေးမြန်းပြီးတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံရဲ့နိုင်ငံသားရေးဝန်ကြီးအဆင့်စီဝေးတွေကိုအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့နိုင်ငံကနှစ်ဆန်းပိုင်းမှာအင်ရှင်ဖြစ်လက်ခံကျင်းပလေရှိပါတယ်။ဂျာတာပတိနီကဆက်လို့နေရာကျကျင်းပတဲ့ဒီစည်းဝေးဟာအာဆီယံအဖွဲ့တစ်ခုလုံးအနေနဲ့နိုင်ငံရေးစီးပွားရေးဆိုင်ရာကိစ္စရပ်တွေအပါအဝင်တစ်နှစ်တာဒေသအတွက်ဘယ်လိုရည်မှန်းချက်တွေချမှတ်ဆောင်ရွက်မယ်ဆိုတဲ့လုပ်ငန်းစဉ်တွေချမှတ်တဲ့အစည်းအဝေးမှုအရေးပါတဲ့အစည်းအဝေးတစ်ခုဖြစ်ပါတယ်။ဒီစည်းဝေးဘက်မှာမြန်မာအရေးပါဝင်အဓိကအကြောင်းအရာ၅ခုကိုဦးစားပေးဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအထွေထွေမန်နေဂျာလည်းဖြစ်အရှိတောင်အာရှပင်မကျွန်းစု၅နိုင်ငံဆိုင်ရာအကြီးအကဲမန်နေဂျာတဦးလည်းဖြစ်တဲ့ကိုလာဖိုးမြင့်ကပြောပါတယ်
ဒီကြီးကိစ္စ၅ခုကိုပဟိုထားပြီးတော့ဆွေးနွေးမယ်လို့ကျွန်တော်သိရတယ်။တမတ်ကြီးအနေနဲ့ကတောင်တရုတ်ပင်လယ်ကိစ္စပါ။တောင်တရုတ်ပင်လယ်မှာအာဆီယံတွင်အဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံနဲ့ဒီလုံလုံရေးရဖြစ်နေတဲ့ပြဿနာကိစ္စလေးကိုဆွေးနွေးဖို့ရှိရလို့ကြားရတယ်။နောက်တစ်ခုကတော့ဒီ Quad မဟာမိတ်ကိုခေါ်တဲ့ American, India, Australia နဲ့ Japan တို့ပူးပေါင်းပြီးဖွဲ့စည်းထားတဲ့လုံခြုံရေးမဟာမိတ်ပေါ့နော်။အဲ့ဒီဖွဲ့စည်းရဲ့အခမ်းအနားနဲ့အောင်အပတ်သက်ဖို့ဆွေးနွေးမယ်လို့လည်းကျွန်တော်ကြားပါတယ်။နောက်တစ်ခုကတော့ဒီ COVID-19 အလွန်နဲ့ဒါစီးပွားရေးပြန်လဲနလန်ထူမှုကိစ္စပေါ့နော်။နောက်တစ်ခုကတော့ Timor Leste ပေါ့။ Timor Leste ကျွန်တော် East Timor ကိုခေါ်တယ်။အဲ့ဒီနိုင်ငံရဲ့ဒီ ASEAN အဖွဲ့ဝင်ဖြစ်တယ်မဖြစ်တယ်ခီးရေးပေါ့လေ။အဲ့ဒါကိုဆွေးနွေးမယ်လို့လည်းကျွန်တော်သိထားတယ်။နောက်ဆုံးတစ်ခုလည်းအရေးကြီးဆုံးတစ်ခုကတော့ခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့။မြန်မာနိုင်ငံအခြေအနေပါအာဏာသိမ်းပြီးဆက်လက်ဖြစ်နေတဲ့လူသားရေးပေါ်ရွေးစက်ချင်းချုပ်မှုနဲ့နိုင်ငံရဲ့ပြည်သူတွေပေါ်ကိုစစ်တပ်ကဆက်လက်ပြီးတော့နိုင်ငံရေးလွှမ်းမိုးနေတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့အာဆီယံဘက်ကဘယ်လိုတုံ့ပြန်လဲ။အခုစစ်ကောင်စီလွှမ်းမိုးနေတဲ့မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုဘယ်လိုမျိုးလက်ခံတဲ့လက်မခံတဲ့ဒါမျိုးကိစ္စတွေပါ။အဲ့ဒါဆွေးနွေးမယ်လို့ကျွန်တော်သိထားတယ်။
ဒါပြင်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ပေါ်စစ်ကောင်စီဘက်ကအကောင့်ထဲပေါ်ဆောင်မှုအခြေအနေအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ရေးကိစ္စနဲ့အာဆီယံကမြန်မာနိုင်ငံကိုပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီကိစ္စရပ်တွေလည်းပါဝင်မယ်လို့အာဆီယံအရေးအနိကစောင့်ကြည့်နေသူတွေကပြောပါတယ်။အာဆီယံအရေးကြွမ်းကျင်သူ Tomo Tuzagaro, Asian Gap, Yamanangu Bime, Ludanian Sanamusanya, Akuni Dre, Kanau Singo, Satin Navy Chibi, Yamananga and Twin, Akuni, Pianjuye Dre, Asian Tapore, Losanine, and Nita Mashirajao, Yamananga Chechen, Puene, Pubong Sangu, and Nile, Lupiovare, Tabime, Yamasitan, Sona Mushire, Puesi, Tamamho, Sita Laukan, Tana, Takuga, the Sing, Akuni de Go Payamasuin.
တကယ်အကူအညီလိုအပ်နေသူတွေလက်ထဲမရောက်မှာဆိုရင်ရတဲ့အတွက်နေစားဖြတ်ကျော်အကူအညီပေးတဲ့နည်းလမ်းမျိုးကတင့်တော်မယ်လို့ ဒီလိုအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းဆက်ဖြတ်ကျော်ပြီးတော့ပေးတဲ့ကိစ္စမျိုးကိုလေးလေးနက်နက်ဝိုင်းဝန်းစဉ်းစားပေးဖို့ကျွန်တော်တို့တိုက်တွန်းထားတာတည်းရှိပါတယ်ဒီလိုကိစ္စတွေကိုလည်းပဲကျွန်တော်တို့လေးနက်စဉ်းစားလိမ့်မယ်လို့ယုံကြည်မျှော်လင့်ပါတယ်အထူးသဖြင့်တော့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူမှုမဟုတ်ပဲဆက်လက်ထိတွေ့ဆက်ဆံနေမယ်ဆိုရင် ကျွန်တော်တို့ရဲ့အကျိုးဖြစ်ထွန်းစီတဲ့ဖွင့်ဝင်မျိုးမဟုတ်ပါဘူး။အာဆီယံအတွက်ဖြစ်ဖြစ်မြန်မာနိုင်ငံအတွက်ဖြစ်ဖြစ်ပြဿနာတွေအခြေခံပြဿနာတွေအဓိကအရင်းမြစ်တာဖြစ်တဲ့အတွက်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေသမျှတော့အာဆီယံဟာကုကုံဒိခါကိုလေဗယ်ကျိုးပန်းပြီးတော့ထိန်းသိမ်းရဖို့ရှိတယ်။ရှိပြီးသားကုန်စင်ဒိခါများလဲကြားဆင်းသွားနိုင်တဲ့အတွက်ဒီစည်းဝေးကနေပ
ဒေသတွင်းမှာရှိတဲ့ရှိအပ်တဲ့မူဝါဒအပေါ်မှာအမှန်ကန်ကန်ရည်တည်တဲ့ဒေသဆိုင်ရာအဖွဲ့အစည်းအနေနဲ့အမှန်ကန်ကန်ဥဆောင်မှုတွေကိုပေးသွားနိုင်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဗျ။ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာဒီကနေ့ကျင်းပမယ်အာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးမစတင်ခင်
မြန်မာစစ်ကောင်စီရဲ့အကြီးတန်းတာဝန်ရှိသူတူအွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရသူတူဖြစ်သူစုံနူရီချွန်းကVOA ခမာဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ။ကုဇော်ဝင်းလိုက်ပါရှင်။ဒီသတင်းပေးပို့ချက်ပေါ့နော်ဒီသတင်းလွှာနဲ့တဆက်သေးပဲကျမတို့အခုဒီ
VOA Cambodia ဌာန editor Kim Sam-man ကို editor Wu Jo-san da ဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြပါပါ။
ဒီကနေ့ မှာပဲ ASEAN လက်ရာဥက္ကဋ္ဌဖြစ်တဲ့ Cambodia နိုင်ငံမှာပြုလုပ်မဲ့ ASEAN နိုင်ငံသားရေးဝန်ကြီးများရဲ့ retreat ခေါ်တဲ့စီးပွဲမှာမြန်မာနိုင်ငံကကိုယ်စားလှယ်မပါဘဲနဲ့ဒီကိစ္စကိုဘယ်လိုကင်တွယ်ဆွေးနွေးရမလဲဆိုတာနဲ့ပတ်သက်ပြီးတော့ ASEAN ရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာခဲ့တဲ့ VOA ခမာဌာနက editor Kim Sam-man ကတော့
In the meeting last year in April, all the head of state, including the junta leader, also agreed to the five-point consensus.
Manika ASEAN Kaosongni Siwo Wema, Sikaosi Kaosongu Pekopi, Bontwoni Chien Ngacheku, Chama Kerawe Shibare, Kunanganjaye Wunjiwe Siwo Wema Le, Di Ngacheku Paatai, Prikwet Songtayi, Belo Lokjam Le Sura, Nyi Nangja Wale Me. Tabi Me,
Yes, and so far what we've heard is the junta leader has already agreed to welcome
The ASEAN chair.
We don't know about a meeting with Dong San Suu Kyi yet.
Dan apa tadi waro ASEAN Kuzey a Sik Kaun Si ko bae thi swae saung nam le su la bae saung chi ya ma ba. Ku chin thi lo Sik Kaun Si ni ne da ko tbo tu ma tha wu su la bae chan lo ti tha.
Su la yi chu ko le si lo ma ki sa a ku won ji mya si we a sin ma pi do ma la. Da ma mho ma ja kin chin pa me TV si we ga mya su ma ja bo si wa da la.
Actually the retreat for sure that according to experts whom I talked to, will focus
on ကျွန်တော်စကားပြောဖြစ်ခဲ့တဲ့ကျွမ်းကျင်သူတွေရဲ့အမြင်ကတော့ဒီဝန်ကြီးစီဝဲဟာကိုဗစ်ကိစ္စအပါအဝင်ကျန်းမာရေးနဲ့တခြားကိစ္စတွေဒေသတွင်းစီဝဲရေးနလန်ထူရေးကိစ္စတွေဆွေးနွေးရမယ်လို့သိရပါတယ်ဒေါ်ဆက်စုကြည်နဲ့ပတ်သက်လို့ကတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့သူနဲ့တူခွင့်မပေးနိုင်ဘူးလို့စစ်ကောင်စီကပြောထားတာပါအာဆီယံကိုယ်စားကဘလောက်ဆွဲဆောင်နိုင်မလဲဆိုတာကိုပဲကြည့်ရမှာပါကျွန်တော်အမြင်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာသူ့ခေါ် soft approach လို့ခေါ်တဲ့အနှုန်နည်းချဉ်းကပ်မှုကိုဆက်လုပ်လိမ့်မယ်ထင်ပါတယ်ဒီအတွက်သူဟာစစ်ကောင်စီကြီးကဲနဲ့အရင်တွေ့ဆုံပြီးသူတို့အနေနဲ့ကမ္ဘောဒီးယားကိုဘယ်အထိလှုပ်ခွင့်ပေးမလဲဆိုတာစကားပြောပါလိမ့်မယ
်ရမ်ဆန်ခင်ဗျားဟာဒီအရေးကိုစောင့်ကြည့်လေ့လာလာတဲ့ဝိုင်းရင်ခမဌာနကတော့ editor တူဖြစ်တယ်အဲ့တော့ခင်ဗျားရဲ့ပုဂ္ဂိုလ်ရေးအမြင်ကဘယ်လိုရှိပါလဲကမ္ဘောဒီးယားနိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီးတော့အောင်မြင်မြင်ဝင်ရောက်စည်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ထင်ပါတယ
် A journalist reporting on this issue for many years it seems that the agenda is
ဒီရေကိုနှစ်ပေါင်းများစွာစောင့်ကြည့်လာခဲ့တဲ့ journalist တယောက်အနေနဲ့ဒီပြဿနာအတွက်ဘာလုပ်မလဲဆိုတဲ့အစီအစဉ်တွေကတော့စစ်ကောင်စီရဲ့သဘောတိုင်ဖြစ်နေမယ်ဆိုတာတွေ့မိပါတယ်သူတန်တမန်ကိုဘသူနဲ့တွေ့ခွင့်ပေးမယ်ဆိုတာလဲသူတို့ပေါ်မူတည်နေပါတယ်။နောက်ပြီးစစ်ကောင်စီကသူတို့လုပ်နေတဲ့နီလာဟာကမ္ဘောဒီးယားနိုင်ငံရဲ့အတိတ်ကအတွေ့အကြုံတိုင်းပဲဖြစ်တယ်။အဓိပ္ပာယ်ကတော့၁ဒါချေရွတ်မဲ့ကိစ္စဖြစ်တယ်၊၂ဟွန်ဆန်ပြောပြနေတဲ့အနုနီးချင်းကပ်မှုဆိုတာကိုလက်ခံမယ်ဆိုတာပါပဲ
။ဒါကတော့ VOA ခမာဌာနကအက်ဒီတာကင်ဆန်မန်းကိုအက်ဒီတာဦးကျော်စံသာကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတော့ကျမတို့ဒီရှမ်းပြည်နယ်ကရင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာဆီယနာတိမ်ပြည်ရဲ့နောက်ပိုင်းလက်နက်ကိုက်ပဋိပက္ခတွေကြောင့်အရက်သားတွေထိခိုက်ဒေဈေးမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေနဲ့တတိပေးနေပြီးမြဲတိုက်ပွဲတွေကတော့ဆက်ပြီးဖြစ်ပွားနေသေးပါအင်္ဂါနေ့တုန်းကဆိုလို့ရှိရင်ရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကရင်ပြည်နယ်ဘက်မှဆိုရင်လေကြောင်းအပါအဝင်တိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ် VOA သတင်းတောက်တွေပေးပို့ထားတဲ့သတင်းတွေကိုစုစည်းပြီးတော့ကိုခင်မောင်စုမင်းကတင်ပြမှာပါရှင်
ရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ကြပြီးစစ်ပေးရှောင်တွေထွက်ပြေးနေကြရပါတယ်။ရှမ်းပြည်တောင်ပိုင်းမှာဆိုရင်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မနေ့ကမိုးပြဲမြို့တဲကိုဝင်ရောက်လာပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေရှိတဲ့နေရာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲမြို့ပေါ်ဦးတည်ရက်ွက်မှာမနေ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့မျိုးကန်တဦးကပြောပါတယ်
။လက်နဲ့ကြီးတွေကဒီကြိမ်နဲ့ပဲအတော်ရက်ွက်ထဲမှာပြစ်ခိုက်တိုက်မှုရှိတဲ့ခါကျတော့ကျွန်တော်တို့ဝဲရောကြဲ့ရောအစာတွေငှပဲလူရောဘာဖြစ်လဲဟုတ်မနေ့ဆက်တနိုင်ခဲတဲ့အောင်တော့ကိုတိရတမင်းစားရတဲ့ဒီသူလူထုလည်းအများကြီးရှိပါတယ်ကိုလုံးကြောက်လန့်ကြတယ်ခင်ဗျ
စစ်ကောင်စီတပ်တွေဟာတင်ကားတွေကိုပါအသုံးပြုပြီးစစ်အင်အားအမြောက်အများနဲ့မိုးပြဲမြို့ထဲနေရာအနှံ့တက်ဆွဲနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်မိုးပြဲမြို့ထဲဒေသခံကာကွယ်ရေးတပ်တွေရှိမယ်လို့ထင်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့လည်းစစ်ပေးရှောင်ကူညီပေးနေသူတဦးကပြောပါတယ်
ဒီမိုးပြဲစင်ညာဆိုင်ခမရလေးနည်းနည်းနေစစ်ကောင်စီကလည်းမိုးပြဲမြုပ်ဆဲကိုဆင်းလာတယ်တော့အကောကလည်းစီတောင်းပြက်လာတော့ဒီမိုးပြဲဆဲကိုစင်ကားတွေနဲ့ဆဲတာပေါ့စင်ကားသုံးကြီးနဲ့လည်းတဲ့တယ်ဒီသူရင်အားများပြားနေပေါ့နော်နောက်ဒီမနဲ့မှပေါ့ဒီမနဲ့ဆင်းလိုက်ခွဲဝန်းကျင်လောက်မှအဲတိခတ်မှုတွေဖြစ်လာတော့ပင်နာယူဝဲတနာယူဝန်းကျင်လောက်တော့သူတို့ပြန်လာတိခတ်တယ်နောက်မှနောက်ပိုင်းတော့ကျတော့လက်နဲ့ကြီးနဲ့ပဲပြန်လာများတယ်စစ်ကောင်စီကဒီမနဲ့ကြီးနဲ့လည်းမြုပ်ဆဲကိုလမ်းဆူတာပေါ့နော်
ဒေသခံ PDF လက်နက်ကင်အဖွဲ့ပြန်ကြားရေးတာဝန်ခံတဦးကလည်းဒီသတင်းပတ်တဲ့စတင်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်
။ဒီကိစ္စကဖြစ်နေတယ်လို့ပြောလို့ရတယ်လား။ဒီစစ်ကောင်စီဘက်ကတော့လက်နက်ကြီးတွေနဲ့တော့ထူနေတယ
်။အခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်လာသူတွေရှိတယ်လို့မြို့ထဲမှာပိတ်မိနေသူတွေလည်းအများအပြားကြံရှိခဲ့တယ်လို့စစ်ပေးဆောင်ကူညီပေးသူကဆိုပါတယ်လက်တလုံးမိုးပြဲမြို့တွင်ကတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမျိုးမရှိသေးပါဘူးတချိန်တည်းမှာပဲကရင်ပြည်နယ်မြောက်ပိခင်အတွင်းက၄ကီကောမြို့တည်အနီးဖလူလေးချေးရွာမှာကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မ6 KNLA တပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့ကတစ်ဖက်တနင်္လာနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်
เองานี้ก็ใจเว่ยด้วยสิ่งของสิ่งที่พวกเบิกกาลีเจ้างานนี้ได้แค่แค่ได้เจ้าที่ได้กันนี้ทวีปนี้แก่ยาเรลูปีเดียบกองสองตัวอุปเชตเด็กกู้สมองกับเปลี่ยวบาร์เร่แต่ก็ได้ที่เจ็ดนะเอาเปลี่ยวกองนี้ลีกองเปลี่ยวกองนี้เลยไอ้คลุกเป้าหนังเจ็ดเลยยันนั่นเป็นอะไรวะเนาะลาจิตวาระยังยังลาจิตวาระเพราะมาเป็นเอาละลีกันลาจิตวาระเป็นเอาละยังยังลาจิตวาระโอเค
ไปไหว้ละสักเช้าเย็นมันนี่ก็ดูข้าเดรุยปงกุนี่เรนี่อารีนาอย่าให้ยืนดูเนี่ยพิฆาตได้ใครได้จังเลยท้ายเนี่ยมาเนี่ยจะต้องยิ่งกันนะกูดูข้าเดรุยถ้าดูแลนี่เดรุดูข้าเดรุยกูสาสาวกุญย์เป็นเดือดูกูกับเปียวบาร์เลยดูข้าดีละสุดนะท้าวจอมันเหี้ยดีเนาะไอ้ตะชันนี่ไปเอวหุบเนี่ยก็เห็นตะซุ่มดีเลยแต่เนี่ยมาเราเชี่ยวเหมือนแต่เนี่ยมาเราเชี่ยวโอ้ไปเจ้าแค่ไปดูกันเลยไปดู
อิงานี้มาเวกุลาตมกากาเลยามาเนี่ยมาเล่นนักการปริบคารวยจังสัวลานี่เลยเชนีรุยอปอสัวยิงจังพิอสุเกบาร์เลยเสียนาตินดีตันที่เจ้าชีลาเลยเชยมาลงจงยินเนี่ยสานามุอกุญีลูกเอชดุยจีทวาลานี่เลยอปอสัวยิงจังเลยกุลาตมกาตุยมุจอยงกับพิอสุไลบาร์เลยขมยา
กูเข้ามาสมัยมาเช่จากบริเวณนี้เนี่ยคือวิวเอ็มยามาบายซีซันิโกเซเลตินเซนิบาร์เอไทยไงเงี้ยเชื่อไหมปีนี้ฮอกเกอร์มาเฟบรุยละงายเฟบรุยละสังายนี่เนี่ยนี่ก็ถ้าทำเองยามาเนี่ยเซลล์กูลูกองกูลาเร่การ์ดซีเน่มอเตอร์ไซค์การ์ดซีไต่ไม่ปีรอลูเตซอมุพิเคบาร์เอกำมองดมาทับยีตัวเราจ้า
ก้าวมาปาลาเร่ยามารีเล่พันสิแข่งเขียบาร์เร่ที่เด้งกูฟิโอเอเดรนเอาแม่เอมาก็ไปปูทาวาร์เช่ไทยไหนเงี้ยเชื่อไหมปีนี้ฮอกเกอร์มาฟิบวายละสังายนี่เนี่ยนี่ก็ถ้าทำเองยามาเนี่ยเซลล์กูลูกองกูลาเร่การ์ดซีเน่มอเตอร์ไซค์การ์ดซีไต่ไม่ปีลูเตซอมุพิเคราวาเย็นไต่มุพิบ้าเปรียบเดน่าใส่แกมาลาเร่กลิ่นอูเตซอมตัวเก็บปีเยามารีกูลูกองกูลาเร่ก้าวมาดมากาโร ถ้าพี่เจ้าชาวตัวเกเรลุสบาร์เอ้ก้าวมาโรถ้าทำเองยามารีปาลาเร่ด้วยเข้มเชื่อว่าจีมายามารีเล่ถ้าพี่จ่าเร่สบีเดต้าสัญญาอนาวัยนี้ก็สบาร์เอ้ที่น้ามาโรถ้าพี่ตัวเร่ถ้าทำเองยามารีกูทายอนาวัยนี้ก็ไล่หลังพันสิเกบียามานั่งงานรักเชื่อว่าพามีเกเรสบียามานั่งงานรักเชื่อว่าพามีเกเรสบียามานั่งงานรักเชื่อว่าพามีเกเรสบียามานั่งงานรักเชื่อว่าพามีเกเรสบียามานั่งงานรักเชื่อว่าพามีเกเรสบียามานั่งงานรักเชื่อว่าพามีเกเรสบียามานั่งงานรักเชื่อว่
ဒီတိုင်းမှာကတော့ဖေဖော်ဝါရီလ9ရက်နေ့ညနေ9:00အချိန်ကချင်းမိုက်ပြီနဲ့ ဖန်ဖော်လွန်ကျေးရွာနီးမှာဖြစ်ပွားခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်ပွားမှုဖြစ်ပြီးအနီးအနားတောအုပ်အတွင်းမှာပေါအောင်နေတဲ့အမျိုးသမီးခုနှစ်ဦးနဲ့ကလေးတဦးပါဝင်ရှစ်ဦးကိုတော့ထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပြီးလူကုန်ကူးလာတဲ့ယာဉ်မောင်းနဲ့ခက်ပြေးသွားတဲ့မြန်မာနိုင်ငံသားတွေကိုလိုက်လံရှာဖွေနေဆဲဖြစ်ပါတယ်ထိုင်းနိုင်ငံမှာနေ့စဉ်အထောက်
တ်အေးမှာပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေသတင်းလွှာတွေသတင်းတွေနဲ့ပတ်သက်ပြီးတော့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအဲ့ဒီထဲမှာတော့ICJ မြန်မာအမှု80မြေအလားအလာနဲ့ပတ်သက်လို့ဦးကျော်စံတာရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုလည်းတင်ဆက်မှာပါရှင်။ကြာတာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။လိုင်းတိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောက်အဖြစ်နဲ့ VOAB Status ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောက်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောက်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်စက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အရေးကြီးဆုံးအနေနဲ့အဲ့လိုအဲစကားဝေးစေးကိုပြင်ပနေထူရပါလိုရင်လိုသလိုဘူစတာရေးဟလာတက်တူတွေပို့တူတွေထူရမယ်ပြီးလို့ရှိရင
်ဒါကတော့မြန်မာနိုင်ငံကိုဒီကိုဗစ်ထုတ်ထလိုက်ဥတီလာတဲ့အချိန်မှာပြည်သူတအူးချင်းစီနေနဲ့လိုင်းနာလှုပ်ဆောင်တင်တာရင်းနဲ့ပတ်သက်လို့လူထုနဲ့ဂျမ်းမာရေးကဏ္ဍကိုတင်ပြတဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းထုတ်လွှင့်ပါပါအခုတော့ဥကြော်ဇန်သာရဲ့မြမရေးတုံးတက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုမကြာခင်မှာပြန်လည်စတင်တော့မှာဖြစ်ပါတယ်အမှုသွားအမှုလွာဘလို့ရှိနိုင်ပါတလေဥပဒေအထောက်အကူပြုကွန်ရက်ကလူခွင့်ရေးရှင်းနေကြီးဥအောင်ထူးနဲ့ဥကြော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဥအောင်ထူးကအရှိဂျေမန်ဂမ်ဘီယာနဲ့မြန်မာနိုင်ငံအကြဖြစ်တဲ့အမှုကိုမကြာခင်ပြန်လည်စတင်တော့မှဖြစ်ပါတယ်2019တုန်းကမြန်မာနိုင်ငံဘက်ကကံွက်တဲ့ကိစ္စပေါ်လေကံွက်လော်ကိုတည်ဝင်မတွေ့ရတော့လဲပဲအဲ့ဒီမြန်မာနိုင်ငံဘက်ကအဓိကအကျိုးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဝီလျံချာဘတ်စ်ရဲ့ဆောက်လက်ချက်အထက်မှာပထမတစ်ပိုင်းကတော့ဂမ်ဘီယာနိုင်ငံဟာ proxy နိုင်ငံ OICO ကိုစားပြုပြီးတော့ဆွဲတဲ့နိုင်ငံသားဖြစ်တယ်သူဟာဒီအမှုမှာတကယ်နစ်နာရတဲ့လူနစ်နာသူမဟုတ်တဲ့အတွက်ကြောင့်ဆွဲဆိုပိုင်ခွင့်မရှိဘူးဆိုပြီးတော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်ကိုစင်ခေါ်ထားပါတယ်နောက်တစ်ခုကတော့ ICJ ဆိုတဲ့တရားရုံးရဲ့ jurisdictionစီရင်ပိုင်ခွင့်ကိုစင်ခေါ်ထားပါတယ် ICJ ဟာ genocide ကိုသာလျှင်စစ်ဆေးစီရင်နိုင်တယ်အခုဖြစ်တဲ့ကိစ္စက genocide မမြောက်ဘူးလူတွေကိုစက်ဖြတ်ကျူးလွန်မှုတွေရှိခဲ့တော်လည်းတာဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုသာဖြစ်တဲ့ crime against humanity သာဖြစ်တယ်လို့အဓိကအဲ့ဒီအချက်ကိုကန့်ကွက်ခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပထူရန်နဲ့ပူပြီးရရှိအောင်ပြောပြနေတာဖြစ်တယ်ဟုတ်ပါသလားဟုတ်
ဒီလိုပါဟိုနှစ်ပိုင်းရှိပါတယ်နှစ်ပိုင်းကတော့preliminary objection လို့ခေါ်တဲ့ပနာမကံကွက်တဲ့ပိုင်းပေါ့လေနောက်တစ်ပိုင်းက merits of the case လို့ခေါ်တဲ့မှုရဲ့အရေးတွေမှုရဲ့နှစ်သာရပေါ့အဲ့တော့တစ်ပိုင်းရှိပါတယ်ခုနဦးကျော်တန်သာမေးသွားတယ်ဟို ONC မှာတရားစွဲဆိုပွဲမရှိဘူးနောက် genocide မဟုတ်ဘူး ICJ မှာစီမံအာဏာမရှိဘူးဆိုတော့ပနာမကံကွက်ချက် preliminary objection ဖြစ်ပါတယ်အဲ့တော့ပနမကံကွက်ချက်နဲ့ပတ်သက်လို့ဟိုသိပြီးတော့ပြဿနာရှိရတယ်လို့ကျွန်တော်မြင်ဘူးဟိုဘာကြောင့်လဲဆိုတော့ဒါကပြည်ယုံရဲ့စီရင်ပိုင်ခွင့်အာဏာတော်တယ်မှာရှိတယ်သို့တော့ဒီဘက်ကြောင့်လုပ်မယ် argument ရှိမယ်သို့တော့ပြဿနာတိတ်ရှိပုံတော့မရဘူးဥပဒေကြောင့်ကကျွန်တော်ကြည့်တာဒေမန်သွားပြဿနာရှိတယ်ဝီလျံရှက်ပတ်တူခရစ်စတိုဘာစတိတ်ကာရုဘက်ကထောက်ပြတဲ့ point ဟာဟို genocide intent ကိုခေါ်ပါတယ်အဲ့ဒါပါလေဆိုတော့ဒီခရယခိုင်မှာဒီခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုစန့်ကျင်တဲ့မှုတွေရှိတယ်တပ်ဖြတ်မှုတွေရှိတယ်ရွာမြို့ရွာရှိတယ်တောင်းနဲ့ချီပြီးတော့9000ကျော်တခါထွက်သွားလိုက်ရတယ်အဲ့ဒါအဲ့ဒါတွေကိုကျူးလွန်တာဟာ genocide intent လို့ခေါ်တဲ့ဟိုလူမျိုးလုံးတပ်ဖြတ်မှုကိုကျူးလွန်ရွေးခြင်းနဲ့ကျူးလွန်တာမဟုတ်ဘူးဆိုတော့အဲ့ဒီ target တွေကတော်တော်ကိုရေးကြီးထောက်ပြချက်ဖြစ်တယ်တက်တည်ပြရတော်တော်ဖြစ်တယ်ဆွေးကကြတော့အဲ့ပေါ်မှာအဓိကကံွက်တာဖြစ်တယ်အဲသို့တော်လည်းပဲအခုပြန်ပြီးတော့ချိတ်ကနေကိစ္စတော့ကျွန်တော်နားလည်ပါတော့ခင်ဗျသူချပေးထားတဲ့ provisional measure လို့ခေါ်ရဲဂျာကာလာစီမံဆောင်ရမယ့်ကိစ္စတွေဘယ်လောက်ထိအောင်လိုက်နာလဲဆိုတဲ့ပုံမှာအဲဆက်လက်ဆိုတော့ဆွေးနွေးသွားမယ်ဟိုဟောပေါ့စီမံအနာကိစ္စတစ်ပိုင်းပေါ့လေအဲ့လိုကျွန်တော်နားလည်ပါတယ
်ဘယ်လိုပြောအဲ့ intent genocide လို့ပြောရဲ intent ဟိုဘယ်လိုသက်သေပြကြမှာခင်ဗျအဲ့ဒီလူရဲ့စိတ်ထဲမှာဒီလူရဲ့ချက်ရှိခဲ့တယ်မရှိခဲ့တယ်ဆိုတာအခုခါမှာဒီမြန်မာနိုင်ငံဘက်ကအဲ့ဒီမှာစစ်တပ်ကလုပ်ခဲ့တဲ့ social media တွေဘာတွေပိတ်ပင်ထားတာတွေ့ရတယ်ဆိုတော့အဲ့ဒီထဲမှာများသူတို့လှုံ့ဆော်တယ်ဆိုရက်ထောက်ထားများသူတို့ရှာပြီးကြကျင်တဲ့သဘောလားအဲ့လိုပြလို့ရမှန်ကြခင်ဗျာ intent ကိုသက်စီပြဖို့
ဟိုအဲ့ရတော့ media နဲ့တော့မရနိုင်ဘူးဗျဒီကောင်ကတော်တော်လေးကိုသက်စီပြဖို့ကြောက်ခက်တယ်ဟိုဘယ်လိုလဲဆိုရတော့ဗျာဥမာသူတို့ဖွဲ့စည်းကြတဲ့မှာအချင်းချင်းထုတ်ပြန်ထားတဲ့ညွန်ကြက်ကျလို့အမိတ်လိုဟာမျိုးရှိသလားဆိုကြပါလို့ရူရင်းကြတွေကိုလူမျိုးလိုက်ရှိတဲ့တော့အတွက်အဲရူရင်းကြဆိုတဲ့လူမျိုးတွေကိုသူ့တင်ရှင်းနေတော့အနေထားမျိုးနဲ့စာနဲ့ပင်နဲ့ညင်ကြထားတဲ့ဥပ္ပံတက်တိရှိသလားအဲ့လိုမျိုးကသိကောင်းတဲ့တက်တိခံရပေါ့လားဒါပေမဲ့အဲ့လိုမျိုးရောက်ဖို့သိခက်တယ်လေအဲ့ဒါကြောင့်တရားရုံးကတော့တရားရုံးအခြေခံဆန္ဒမှာပဲဆိုတော့တက်တိကံထောက်ထားမခိုင်လုံဘူးဆိုရင်တော့လေဒါပယ်ချသွားနိုင်တယ်အဲ့လိုပယ်ချသွားနိုင်တယ်ကွန်ကမ်ဘီယာဘက်ကတရားစရောပယ်ချသွားနိုင်တယ်ဆိုရင်မြန်မာဘက်ကနိုင်တယ်မြန်မာဘက်ကနိုင်ရင်ကဘာဖြစ်သွားလဲဆိုတဲ့ခါကျတော့အခုလောလောဆယ်ရပြောရတဲ့စစ်ကောင်စီနိုင်တာပဲစစ်ကောင်စီကရင်းညာဒီပေါ်မှာတလောက်ထီအောင်ရေးဆက်ကျွလို့လာတော့မှကြည်ပါလားကမ္ဘာတရားရုံးကတော့မှပယ်ချလိုက်ပြီဆိုတဲ့ခါမှာစစ်ကောင်စီကအင်မတန်ကြောက်စရာကောင်းတဲ့လူသက်လက်နဲ့ကြီးဆက်ရသွားတဲ့ဘိုးရောက်သွားနိုင်ပါလေ
။ဆိုတော့အခုစစ်ကောင်စီအနာသိမ့်ပြီးတဲ့နောက်မှာပြည်သူ့နယ်တဲ့ကိစ္စတွေကတော့အခုစစ်ဆင်းမဲ့အပုနဲ့ပတ်သက်ပြီးတော့အကျုံးဝင်နိုင်ပါကြအဲ့ဒီထက်မှအဲ့ဒါနဲ့ပတ်သက်ပြီးတော့ထဲဆွဲလို့ရမှာခင
်ဗျ။မဖြစ်နိုင်ဘူးဗျ။အဲ့ဒါနဲ့ဆက်ဆက်နိုင်တာ ICJ မဟုတ်ဘူး
။ ICC
International Criminal Court တဲ့နိုင်ငံကြီးစတဲ့တရားရုံးနဲ့ဆက်ဆက်လို့ရနိုင်တယ
်။ဟုတ်ကဲ့
။အဲကြောင့်လည်းဆိုတော့ ICJဒီကဂျင်နိုဆိုက်ကိုပဲသွားရမှာဆိုတော့ခုနပြောရရူရင်းကြီးအပေါ်မှာတီးတန့်ကျူးလွန်နေတာတော့မှဂျင်နိုဆိုက်ရဲ့ intent လို့ပြောတဲ့ယူချက်သတိတောင်ဖြစ်ခဲ့တဲ့ကံကရှေ့အနာရင်းဒီဘက်ခင်မှာပေါ်တဲ့ဟာတွေအလုံးကဂျင်နိုဆိုက်ရဲ့ intent နဲ့သတိကြောက်ဟာမဖြစ်နိုင်တော့ဖြစ်တယ်ဒါကြောင့်အကျုံးအမှန်ဟိုဂျင်းဝင်လို့ရှိရင် war crimes ဖြစ်နိုင်တယ် crimes against humanity လို့ခေါ်တဲ့လူသားဆန့်ကျင်ပြုံးဖြစ်နိုင်တယ်ဖြစ်ရုံဖြစ်နိုင်တယ်အဲကြောင် ICJ နဲ့တော့မဆိုင်တော့ဘူးဆိုင်ရင်းဆိုင်ရင်ဆက်ဆက်လို့ရတယ် ICC နဲ့ဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဒီညမှာ ICJ ရဲ့အမှုတွေကတော့နိုင်ငံတွေပေါ့လေ states တွေ ICC ကြတော့ပုဂ္ဂိုလ်တူချင်း individual တို့အဖွဲ့အစည်းတို့လည်းဆွဲလို့ရတယ်ဖြစ်ပါတယ်ကောနော်
ဟုတ်တယ်မှန်တယ်အဲသို့တော်ကနိုင်ငံအုပ်ကြီးဖြစ်တဲ့ Montevideo Convention Article 1 A state ကအင်္ဂါ၄ခုရှိတယ်ဟိုလူထုရှိရမယ်နေမည်ရှိရမယ်စိုးရရှိရမယ်။ပြီးရင်နိုင်ငံနဲ့ဆက်သနိုင်ရောရှိရမယ်။လေးချက်ရှိတယ်။အဲဒီလေးချက်ကိုအခုလောလောဆယ် ICJ မှရင်ဆိုင်တွေကိုပြင်ဆင်နေတဲ့ NUG ဘက်ကအစိုးရကိုပို့ဖို့ကလို့ဖွင့်နေတာပေါ့။အဓိကအဖြစ်တော့ဟိုအစိုးရနေရာမှာအတင်းယူထားတဲ့ဟို2000ကျပ်ဖွဲ့စည်းမှုအောက်မှာလည်းပဲအဓိကယူထားတဲ့စစ်ကောင်ဆိုစစ်တပ်စစ်ကောင်စီဟိုဒီဖွင့်ဆိုပြီးတော့မှ ICJ မှရင်ဆိုင်မယ်ဆိုရင်တော့ဟိုအကျိုးရှိနိုင်မယ်လို့ဒီရှိလိမ့်မယ်ယူဆပါတ
ယ်ဟုတ်ကဲ့ဆိုတော့အခု NUG ကသွားနိုင်ငံကိုသူတို့ကကူစားပြုခွင့်ရဖို့အတွက် ICJ မှာလျှောက်ထားရဲဆိုတာတွေ့ရပါတယ်ဒါပေမဲ့သင်တို့သတင်းကြားတဲ့အတိုင်းကတော့ ICJ ကတော့သူ Netherlands နဲ့ Belgium နဲ့နိုင်ငံပူးတွဲတာဝန်ယူထားတဲ့မြန်မာစစ်ကောင်စီကိုစစ်စာခံတဲ့သံမကြီးနဲ့ဆက်သွယ်နေတယ်လို့ကြားရပါတယ်ဆိုတော့ဒါကတော့ကျွန်တော်သတင်းကြားတဲ့အတိုင်းပါလေဆိုဥပဒေကြောင့်အရတော့NUG ဟာမြန်မာနိုင်ငံကိုကိုစားပြုခွင့်ရနိုင်ပါပြီလားဆိုတော့ဥအောင်သူပြောတဲ့ state ပြအဓိပ္ပာယ်ဖွင့်ဆိုချက်လေးချက်နဲ့ NUG ကိုင်ညူစီရထင်ပါလားအဲ့ဒါကိုလည်းအကြံဉာဏ်လေးသုံးသပ်ပါဦ
းစစ်ကောင်စီကိုတိတ်တိတ်ဆာခံတဲ့ဟိုအယုံနဲ့ပဲဆက်တယ်ဆိုတာမျိုးကတော့ NUG လက်ကောက်ထားပါတယ်ဆက်လက်ကောက်ဖွင့်ရှိတယ်ဘာကြောင့်လဲဆိုတော့ဒီ ICJ ဟာလည်းပဲဟို foreign free norms ofGeneral International Law Use ကိုကျင်းလို့ခေါ်တဲ့မူလိုက်နာကျင်းမှုတောင်းရှိတယ်။ပြောကျင်တာက ICJ ကိုယ်တိုင်ကနိုင်ငံအဆင့်ရှိတဲ့ပြည်ဥတီကျူးလွန်ထားတဲ့ပုဂ္ဂိုလ်တွေရေးဥဆောင်ရေးပို့ရန်အတွက်သူ့မှာတောင်းဝင်လည်းရှိတယ်။အဲ့ဘက်ကနေပြောမှာနိုင်ငံအဆင့်ရှိတဲ့ပြည်ဥကြီးတွေကျူးလွန်ကြောင်းပေါ်လင်းထင်ရှားနေတဲ့ဒီစစ်ကောင်စီကိုနိုင်ငံကိုယ်စားခုခံဝင်ပေးမယ်ဆိုတာ ICJ ကိုယ်တိုင်ကအဲ့ဒီမူကိုချိုးဖောက်ရောက်တယ်ညမနေကကုစားပြုရအန်ယူဂျီကတော့ခုခံကွင်းရှင်းတဲ့မရှင်းတဲ့ဆိုတဲ့ပတ်သက်ပြီးတော့အန်ယူဂျီကဘယ်လိုချိကမလဲဆိုတဲ့ဆိုင်ပါပဲအန်ယူဂျီကအရင်တော့ကအန်ယူဆွတ်ဟောင်းချိကပုံမျိုးကိုပြောင်းဖို့လိုပါတယ်အခုလှုပ်ဆောင်ချက်တွေကအန်ယူဂျီရဲ့ချိကမှုတွေကတော့ကောင်းနေပြီဥပမာသူတို့တရားဝင် ချိန်ကတော့ဘာကြောင့်ရှိလဲဥကြောင့်မို့ထုံးကဘာကြောင့်လက်သမားကသူညာဆက်လက်လက်ခံတယ်ဆိုတာအချိန်ကပြောမှာရှိကချက်တည်းကောင်းနေပြီသို့တော့အဲ့မှာနှစ်ပိုင်းရှိဖို့လိုပါတယ်တစ်ပိုင်းကဘာလဲဆိုတော့ merits of the case ကိုခေါ်ရဲ genocide intent နဲ့ကျူးလွန်တာမျိုးဆိုရကိစ္စရမျိုးတွေကိုသူတို့ဘက်ကပြန်လည်တုံ့တက်ပြီးတော့ဆိုကြရင် NLD လက်ထက်ကတောင်းအားနေခဲ့ကိုယ်နာညောင်းကိုရောင်းမြပြန်ကြောင်းလိုက်ဖို့လုပ်တယ်။ဟုတ်တယ်။နောက်တစ်ခုကဟိုပေါ့စစ်ကောင်စီကိုကြော်နိုင်မှုတော့လေကိုယ်အရေးကြီးဆုံးကဒီရခိုင်တပ်တော်လို့ခေါ်တဲ့ ULG ရဲ့အခမ်းကဏ္ဍကိုပြန်ပြုလိုက်ဖို့လုပ်တယ်။ဆိုကြင်နာက NUG နဲ့ ULGA နဲ့ပူးပေါင်းပြီးတော့မှသာဟိုကိုရင်ဆိုင်သွားမယ်ဆိုရမျိုးအကြကြတရားဝင်မှတင်ပြနိုင်မယ်ဆိုရင်ရှိကောင်စီနဲ့အခုကချိန်ပါနိုင်ခွင့်ဟာတော့နည်းလွားမယ်လို့သုံးသပ်ပါတယ်။ဆက်ပြီးသားတယ
်။ဆိုလိုတဲ့သဘောကအဲ့တော့အခုဆက်လက်ပြီးတော့ genocide ဖြစ်လာနိုင်တဲ့အလားအလာတွေကိုအခုလုံးထိန်းချုပ်ထားမယ်မဖြစ်စေအောင်လုပ်ပေးရမယ်လို့ဆိုတဲ့ကိစ္စပါပါတယ်။အဲ့ကိစ္စကိုသွားသွားကရှိကောင်စီကလုံနိုင်ခြင်းမရှိဘူးဆိုတဲ့သဘောပေါ့။ NUG တို့ ULA တို့ကလည်းလုံနိုင်ရပါ့။ရှိကောင်စီကမကကွယ်နိုင်ဘူးအခုလောလောဆယ်မှာအခြေအနေက
။ဆိုရပါဗျာအခုကျွန်တော်တို့ provisional measure မှာကြက်ကလာစီမံချက်ဆောင်ချက်တန်းကအချက်၄ချက်ချပေးတာ။အဲ့အချက်၄ချက်ကိုအိုင်စီချက်ချပေးတဲ့အချက်၄ချက်ကိုတကယ်တမ်းပေါ်ဆောင်နေတဲ့အခြေအနေကစစ်ကောင်စီအောင်မရှိဘူး။သူတို့နှစ်ဖွဲ့မှရှိတယ
်။သူတို့ကဆွေးဆွေးတဲ့အထက်မှာ reparations ရောကြီးပေးရမယ်ဆိုတဲ့အချက်လည်းပါပါတယ်။ဆိုတော့သူတို့ရဲ့တံကွက်ထားတဲ့ကိစ္စတွေကိုညညကြီးဘက်ကယူသိမ်းခြင်းပြီးမြန်မာနိုင်ငံတော့နိုင်ငံဟာကျွန်တော်ဆိုင်ကျွန်တော်လည်းဆိုတော့ဝန်ခံရရောက်သွားမလားနိုင်ငံအနေနဲ့
ဟုတ်တယ်နိုင်ငံအနေနဲ့ကျွန်တော်လည်းသဘောတရားသွားနေတယ်ဟိုဒါရသူတော်လည်းပဲဒါအလုပ်ပြီးတည်တာပြီးသားဖြစ်တာလေနိုင်ငံအနေနဲ့ကျွန်တော်လည်းဆိုတော့ညာလည်းပဲလက်တွေ့မှာရှေ့ကောင်စီကကျွန်တော်လည်းဆိုတာဒီကဘာလုံးတည်တာလေအဲ့တော့ formal အဲ့လိုဖြစ်သွားနေတယ်ဒါတော့မတတ်နိုင်ဘူးဖြစ်ခဲ့ပြီးဒီကိစ္စကိုတောင်းခံရအောင်သူတော်လည်းပဲအစ်တာရရောက်တော့ဘလူးကြောင့်ဒီလိုဖြစ်သွားတယ်ဆိုတဲ့ဟာကဘာမှာပေါ်လို့လို့ရတယ်လူလည်းလူတင်တယ်ဆက်လူသွားရင်ကြက်တရာမရှိတော့
ဘူးတော်ရရှိခရားတကိစ္စနဲ့ပတ်သက်ပြီးကျွန်တော်ဟာမြန်မာနိုင်ငံရဲ့ကံကွက်လွာကို ICJ မှာဥဆောင်တင်ဆင်းခဲ့တဲ့မြန်မာတကအကျိုးဆောင်ရှင်နေကြီး William Chavez ကိုဆက်သွယ်ဖို့အတိုင်ငင်ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးအလားတူသော်ပဲ MUG အစိုးရရဲ့ကုလသမဂ္ဂတချို့ကလည်းပဲကျွန်တော်ကဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘယ်သူတွေကိုမှားယမ်းထားကြလဲဒီရှိနေခြင်းနဲ့ဆက်ပြီးတော့ဆောင်ရွက်သွားမှာသတိချင်းမြင်မြင်ရအောင်ဆက်သွယ်ဖို့ကြိုးပမ်းခဲ့ပါတယ်ဒါမှလည်းမအောင်မြင်ခဲ့ပါဘူ
းဒါကတော့ဥကြောစင်တာတင်ဆက်နေတဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ဥပဒေအထောက်အကူပြုကွန်ရက်ကလူခွင့်ရေးရှိနေကြီးဥအောင်ထူးကိုဆက်သွယ်မြင်မြန်ခဲ့တာပါအခုတော့ကျမတို့လူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ဖို့ချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ကိုဗစ်စထုတ်ထလိုင်းကိုဥတီလာတဲ့အချိန်မှာပြည်သူတအူးချင်းစီနေနဲ့လိုက်နာလှုပ်ဆောင်တင်းတဲ့အချက်တွေကိုဒေါက်တာတန့်စော်ကဆွေးနွေးတင်ပြထားပါတယ်ရှင
်ဂျမနိုင်ငံမှာကိုဗစ်ကူးစက်မှုတွေဟာစထုတ်ထလိုင်းစီကိုဥတီနေပြီဖြစ်ပါတယ်ရောဂါပိုးရှိတာကိုစစ်ဆေးတွေ့ရှိတဲ့လူနာရေးအတွက်များလာသလိုဖြားနာတဲ့လူနာတွေလည်းတိတိတသားများလာတယ်လို့ကျန်းမာရေးပညာရှင်အတိုင်းဝိုင်းမှာသတင်းတွေထွက်ပေါ်နေတာပါကိုဗစ်တတိယလိုင်းတုန်းကကြုံတွေ့ခဲ့ရတဲ့အခက်အခဲတွေ့ကြုံတွေကိုနမူနာယူပြီးသရုတ်တော်လိုင်းကိုရင်ဆိုင်ဖို့ပြင်ဆင်ထားတယ်လို့အင်္ဂလန်နိုင်ငံကွင်းအဲလစ်ပတ်စီယုံဘာမင်ဂမ်မှာကိစ္စရောဂါအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုကြံပေးတိုက်တွန်းပါပဲ
အရေးကြီးဆုံးအနေနဲ့အဲလိုအစကားဝေးစေးကိုပြင်ပတွေထူရပါကျွန်ရလို့သူဘူးစတာရေးခနာတက်တူတွေပို့တူတွေထူရမယ်ပြီးလို့ရှိရင်အခုချိန်မှာကျွန်တော်တို့ပြည်သူတွေကပြည်သူတွေဒီမှာပြည်သူတွေပဲရှိတဲ့ခါကျတော့ပြည်သူတွေချင်းချင်းကာကွယ်ဆောင်ရှောက်ဖို့အရင်အရေးကြီးပါတယ်ခင်ဗျာဟုတ်ကျွန်တော်တို့သက်ဝိတ်မှာကျွန်တော်စိုးရွားကြုံခဲ့အဲဒီကြုံခဲ့တာတွေကိုအဲဒီသင်ခန်းစာကြည့်ပြီးတော့ဒီဟာ4ဝိတ်ကိုမဖြစ်အောင်4ဝိတ်ဖြစ်ရင်ဘယ်လိုလုပ်ရမလဲဆိုတာကိုလုပ်တင်တယ်ပေါ့နော
်ကာကွယ်ဆေးထိုးတာဟာကိုဗစ်ကိုရင်ဆိုင်တဲ့နေရာမှာထိရောက်တဲ့လည်ရန်တစ်ခုဖြစ်ပါတယ်ပြည်သူလူထုချင်းစီအနေနဲ့အခွင့်အရေးရတာနဲ့ကိုဗစ်ကာဝယ်ဆေးထိုးနိုင်အောင်ကြိုးစားနေပြီးဒီချိန်မှာကိုဗစ်ကာဝယ်နည်းလမ်းတွေကိုမပြတ်မကွက်လိုက်နာကျင့်သုံးပြုဖို့လည်းအလွန်အရေးကြီးတယ်လို့ဒေါက်တာကျော်ကျော်ထွန်းကအကြံပေးပါတယ်
ပြည်သူလူထုချင်းစီအနေနဲ့ကျွန်တော်တို့လုပ်တင်တာကတော့အရေးကြီးဆုံးတော့ကာဝယ်ဆေးထိုးတာပဲအရေးကြီးဆုံးကကာဝယ်ဆေးထိုးအခွင့်အရေးရတာကာဝယ်ဆေးထိုးပါအဲ့ဒါချက်နောက်တစ်ခုကဘာလုပ်ရမလဲဆိုတော့ဒါလည်းတည်တိုင်းပါအပြင်ထပ်ရင်ခုနကလူအုပ်တွေလူအုပ်တွေလည်းသွားမယ်ဆိုရင်နောက်ဟိုအဲ့ အဲဒီပတ်စကားစီမံပါမျိုးပေါ့နော်လူအုပ်တွေရှိရစီသွားမယ်ဆိုလို့ရှိရင်အများအားဖြင့် face mask ကို face mask တက်ပေါ့စနစ်တကျတက်ပေါ့နော်အဲဒီအဘိုးနဲ့လှုပ်ထားတဲ့ mask တက်မယ်တကယ်လို့စားအဲဒီဖြစ်နိုင်တော့ N95 ပေါ့မဖြစ်နိုင် N95 မရမယ်ဆိုလို့ရှိရင်လည်းလိုစားရှိက mask လိုမျိုးတေချာပါဝဲတေချာပါဝဲပေးနိုင်တဲ့ mask မျိုးကိုတေချာရွေးတက်ပေါ့နော်စနစ်တကျmask တက်တဲ့ခါကျရင်လည်းနီးစနစ်မှာတက်ဖို့လိုပဲပေါ့နော်တစ်ချက်နောက်တစ်ခုကတော့ social distancing ပေါ့တကယ်လို့ရောက်ဖြစ်နိုင်ရင်တော့အလို6ပြီအကွာခွာနေပေါ့နော်နောက်တစ်ချက်ကကြတော့လက်တီကိုခဏခဏလက်ကိုပေါ့နော်နီးမှန်လက်မှန်နဲ့ခဏခဏလက်ကိုဆက်ပြနေပေါ့နော်နီးမှန်လက်မှန်နဲ့တခြားဆေးပေးမယ်အိုကေအဲရင်းနဲ့ဆက်ပြမျိုးရှိဘူးဆိုလို့ရှိရင်လည်းအဲ hand sanitizer လောက်ခဏခဏအဲလက်တီကိုလက်ကိုအဲ sanitize လုပ်တာမျိုးလုပ်တင်နေပေါ့နော်ပြီးနောက်တစ်ခုကကြတော့အဲကိုယ့်ရဲ့လက်တီနဲ့အဲမျက်နှာတွေနှာခေါင်းတွေအဲမျက်စိတွေကိုဟိုခဏခဏအဲမပုတ်တတ်နဲ့မထိတွေ့နဲ့ပေါ့နော်ဟုတ်အကယ်၍နောက်တစ်ခုကအရေးကြီးအဲ့ဒါကြဒါရရောဒါရလွအဒါရကြလူဟိုဖြစ်နိုင်ပေါ့လူနိုင်ပေါ့တယောက်ချင်းဒီအဲ့လိုမဖြစ်မနေလုပ်တဲ့အရာပေါ့နော်တကယ်အောက်ရစ်ဖြစ်တာလို့ရှိရင်အဲ့နောက်တစ်ခုကတော့အကယ်ကိုယ်စီမှာစင်တန်တွေပေါ်လာမယ်ဆိုရင်ပေါ့ဥမာဖျားမယ်စပြီးချောင်းဆူလာမယ်နှာသေးချောင်းဆူမယ်လက်ရင်းနာမယ်အနံ့နေဟိုအရသာကြီးပြောင်းမယ်ပေါ့နော်အဲ့လိုမျိုးဒီကိုဗစ်နဲ့ပတ်သက်တဲ့စင်တန်ပေါ်လာပြီးဆိုရင်လည်း isolation အမြန်လုပ်ပေါ့နော် self isolation ပေါ့အဲ့ဒီအဲ့လိုမျိုးအခုအခန်းထဲမှာကိုနေပြီးတော့အလိုတကားပိတ်အပြင်အဲ့ဒီတကားပိတ်အပြင်လူနဲ့ပစ္စည်းကို share သုံးလာပိုင်းမလုပ်နဲ့ပေါ့နော်ဒါကတော့ဖြစ်နိုင်အိမ်သာတော့မှဟိုအိမ်သာတွေပိုင်း share မသုံးနဲ့ပေါ့နော်အဲ့နောက်တစ်ခုကကြတော့အဲ့မှာတမင်းတွေပါစားမယ်ဆိုလို့ရှိရင်လည်း self isolation လုပ်တဲ့အချိန်မှာပေါ့တမင်းပါစားမယ်သူကအခုခံမှာပူစားရတယ်လို့ပါပါပေါ့နော်အကယ်၍မဖြစ်မနေလို့အဲ့အိမ်သားတွေပါ share သုံးရမယ်ဆိုလို့ရှိရင်လည်းကိုထီတင်ပေးတဲ့မျက်နှာပြင်တွေကိုသိချာပေါ့နော်တန်ဟိုက clean ပြန်လုပ်ဖို့အရေးကြီးပါတယ်ဟုတ်ပြီးနောက်တစ်ခုအရေးကြီးတာကဟိုဘေးနေရာမှာဖြစ်အဲ့ချောင်းဆိုးအောင်နှာရှည်ရပဲလုလုအဲ့လက်ကင်ပွားသုံးဖြစ်နိုင်လို့ tissue လက်ကင်ပွားတွေသုံးပြီးတော့ချောင်းဆိုးအကယ်မရရင်တော့အဲ့လက်တွေတကောက်ကိုလက်တကောက်ကိုကြာပါချောင်းဆိုးအောင်လုပ်သိချာလုပ်မယ်ပြီးရှင်အဲ့ tissue တွေကိုစနစ်တကျအမိုက်ပုံလေးကိုပြန်ပြစ်ပြီးကိုလောက်ကိုတခြားဆေးရမျိုးပြန်လုပ်တင်ပါတယ
်ကိုဗစ်ကောက်ပဲဆေးထိုးတဲ့နေရာမှာအခြေအေဘလောက်ထိုးတင်နေဆိုတာကိုလူများကတွေးဟဖြစ်နေကြတာပါဘလူတွေဟာကောက်ဝဲဆေးနှစ်ကြိမ်ထိုးယူနေလုံလောက်ပြီးဘလူတွေကတော့ကောက်ဝဲဆေးနှစ်ကြိမ်ထက်ပိုပြီးထိုးတင်နေဆိုတာတွေကိုဒေါက်တာကျော်ကျော်ထွန်းက UK နိုင်ငံရဲ့အထွေထွေပေါ်အခြေခံပြီးအခုလိုကြံပေးပါတယ
်အကြံပေးချင်လာပါတယ်ဆိုအခွင့်အရေးရရတဲ့ကောက်ဝဲဆေးကိုမဖြစ်မနေထိုးလာတဲ့ခင်ဗျာဘာလို့ဆိုတော့ကောက်ဝဲဆေးတည်တာရင်းကိုကိုအဲ့လိုအကာအကွယ်ပေးမှာအဲ့လိုရိုးရိုးဆိုးဘဝမဖြစ်အောင်ကောက်ဝဲပေးမှာဒါတို့ကကျွန်တော်ဘလိုကောက်ဝဲထိုးရကြောင်ဒီမှာဘလိုထိုးနေဆိုတော့အဲ first to second dose ကကျွန်တော်တို့အနည်းဆုံး10ပတ်လောက်ပါပြီဆိုရယ်ပေါ့နော်။နောက်ဟို third dose လို့ခေါ်မှာပေါ့နော် third dose ကိုကြတော့ဘလိုလူကိုထိုးပေးလဲဆိုရင်ဥမာကုကံအားကြရတဲ့လူတွေကုကံ third dose နဲ့ booster ဆိုတာကွာအဲ့ဒါဒီမှာကကျတော့အဲ့ဒီမှာ third dose ကကျတော့ဘလိုလဲဆိုတော့ဥမာကုကံအားကြရတဲ့လူဥမာ cancer ဖြစ်တဲ့လူတွေအဲ့မှာနောက်ပါကျတော့ steroid လိုမျိုးဆေးကိုအဲ့ဆွဲတောက်နေရတဲ့လူတွေအဲ့နောက်ကန်ဆာနဲ့ပတ်သက်တဲ့အဲ့လိုမျိုးtreatment တွေအဲရောဂါကုသမှုကိုခံယူရတဲ့လူမှာဆေးသွင်းနေတဲ့လူတွေတိုက်ကျင်နေတဲ့လူတွေပေါ့နော်အဲ့အဲ့လိုမျိုးတွေနောက်တစ်ခါကျတော့ယူရင်းချီစီအစားသွင်းထားတဲ့လူတွေနောက် organ transplant အဲ့လိုခန္ဓာကိုယ်ဟိုမှာကြောက်တဲ့အစားထိုးအပင်အစားထိုးလုပ်ထားပြီးတော့အဲ့လိုမျိုးဆေးတောက်နေရတဲ့လူတွေဥပမာခုကအားကျနေတဲ့လူမျိုးလူတွေမျိုးဆိုရင်တော့ကျွန်တော်တို့ third dose ကို10ပတ်ဆိုရအောင် second dose ထိုးပြီး10ပတ်အဲ့10ပတ်กว่าနဲ့ကျွန်တော် third dose ဆိုပေးတယ်အဲ့ဒီလူတွေကိုပဲ photo set ထိုးပေးတယ်။ဘယ်ချိန်မှာလဲဆိုရင် tattoo ထိုးပြီးတော့3လကြာရင်အဲ့လိုလူတွေကို photo ထိုးပေးရပေါ့နော်။ဒါကတသက်တကူတသက်အုပ်စုပေါ့။နောက်တစ်အုပ်စုကကျတော့လူတိုင်းကတော့ first to second ထိုးစီရမယ်။နောက်တစ်အုပ်စုကကျတော့ခုနလိုမျိုးယောဂအဆန်မရှိဘူး။ဘာဘူးဆိုရင်တော့အဲ့သူတို့ကကျတော့ booster ပေါ့ booster ကိုဘယ်လိုထိုးပေးလဲဆိုရင် second dose ထိုးပြီးတော့ and then 3လောက်ကြာရင်ပြီးတော့ကျွန်တော်က booster ထိုးပေးရပေါ့နော်။ဟုတ်။ဒါကတော့ကျွန်တော်တို့ဒီမှာလုပ်နေရပါပေါ့နော်။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံကလူတွေကိုမြန်မာနိုင်ငံသားတွေပြောစီချင်တာကြပြောချင်တာကြကျွန်တော်တို့အဲ့ခွင့်ရရနဲ့တာဝန်ကြီးထိုးတင်တယ်ပေါ့နော
်ကိုဗစ်ရုတ်ထလိုင်းကိုဦးတည်လာတဲ့အချိန်မှာပြည်သူတယောက်ချင်းစီအနေနဲ့လိုင်းနာလှုံ့ဆော်တင်တဲ့အချက်တွေကိုကတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသွားပ
ါဒါကတော့ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူတွေနဲ့ဂျမားကြီးအစီအစဉ်ပါရှင်ဇာတာပတိနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်ဒီကနေ့ညပိုင်းမှာထုံလင်းမဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်မှာတော့မြမတော်လန်ရေးနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာအမေရိကန်အစိုးရကတတ်နိုင်သမျှကူညီနေတယ်ဆိုပေမဲ့လည်းဒီထက်မကအမေရိကန်ဘက်ကကူညီထောက်ပံ့နိုင်တာတွေအများကြီးရှိနေကြောင်းဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်
ကျမတို့ဒီကြာတာပတိနေ့နေနဲ့ခင်းအစီအစဉ်အတွက်နောက်ဆုံးအပတ်စဉ်ကဏ္ဍဖြစ်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့အားကစားကဏ္ဍမှာ UAE နိုင်ငံမှာကျင်းပတဲ့ FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားနဲ့ American မှာကျင်းပတဲ့ American အမျိုးသားဘောလုံး Super Bowl Final ပွဲအကြောင်းတွေကိုကိုယ်စုစည်းတင်ပြမှာပါရှင်။
ချဲလ်စီဘင်းကတော့ဥရောပချန်ပီယံကနေကမ္ဘာချန်ပီယံဖြစ်သွားပါပြီ။ UAE နိုင်ငံအဘူဒါဘီမှာကျင်းပတဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာချဲလ်စီအသင်းအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဇနီနေ့ကကစားတဲ့ဒီနေ့ final မှာတော့ချဲလ်စီနဲ့ Brazil ကတောင်အမေရိကချန်ပီယံ Palmeiras အသင်းတို့ဘောလုံးခဲ့ကြပါရယ်။ပွဲချိန်54မိနစ်မှာလူကာကူခေါင်းတိုက်သွင်းလို့ချဲလ်စီကအဖွင့်ကိုရပြီးရှေ့ကဥဆောင်ခဲ့ပေမဲ့Palmeiras က62မိနစ်မှာ penalty ပြန်ရလို့တကောစီတည်ဖြစ်ပါတယ်။ဒီပွဲမှာနှစ်သင်းစလုံးတိုက်စစ်ဖွင့်ကစားခဲ့ကြပြီးတော့ Chelsea ကတော့ဂိုးသွင်းခွင့်တွေပိုရခဲ့ပါတယ်။ဒါပေမဲ့မိနစ်90အတွင်းမှာနောက်ထပ်ဂိုးမသွင်းနိုင်လို့အချိန်မိုးကစားကြတာမှာ113မိနစ်မှာ Palmeiras ဘက်ကလက်နဲ့ထိလို့ဆိုပြီးတော့ Chelsea penalty ရပြီးဒါကို Germany တိုက်စစ်မှု Havertz ကဝင်အောင်သွင်းနိုင်ခဲ့လို့နောက်ဆုံးမှာ Chelsea ကနှစ်ဂိုးတကောနဲ့နိုင်ရပြီးတော့ FIFA ကမ္ဘာ Club Champion များဖလားကိုပိုဆွဲသွားခဲ့ပါတယ်။အဘသာပီကရဲဥရောပချန်ပီယံလိဂ်ဖိုင်နယ်မှာလဲချဲလ်စီအတွက်တလုံးတည်းသောအနိုင်ကိုတွင်းပြီးတော့ချန်ပီယံလိဂ်ဖလားကိုယူပေးနိုင်ခဲ့တဲ့သူပါ။ပါမေရန်ကိုနိုင်ရပြီးကမ္ဘာကလပ်ချန်ပီယံဖလားကိုရလိုက်တာနဲ့ပတ်သက်ပြီးချဲလ်စီနီးပြတောမတ်တူခေါ်ကတော
့ I think we never stopped attacking, we never stopped trying throughout the night
ကျွန်တော်တို့ထိုက်ထိုက်တန်တန်အနိုင်ရတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့သူတို့ကိုဂိုးသွင်းခွင့်တိမ်မပေးခဲ့ပဲအနိုင်ရဖို့အတွက်လည်းချိန်လုံးတိုက်စစ်ဆင်ပြီးဖိကစားခဲ့တာပါ။တန်ဘက်အတင်းကလည်းအတင်းကောင်းတတင်းဖြစ်တယ်လို့ဒါက final ပွဲဖြစ်တာကြောင့်ဒီပွဲကိုစစ်စစ်အလေးထားပြီးကစားခဲ့ပါတယ်။အချိန်ပိုမတိုင်ခင်တိုက်စစ်ဆင်မှုနဲ့တစ်ဖက်ကဒဏ်ပြန်တိုက်စစ်ကိုကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့ကစားတဲ့ပုံစံကိုပြောင်းခဲ့ပြီးအချိန်ပိုမှလည်းပွဲကိုကောင်းကောင်းထိန်းကစားနိုင်ခဲ့ပါလေ။ပြီးတော့လူစားဝင်တဲ့သူတွေကလည်းကောင်းကောင်းကစားနိုင်ခဲ့တာပါ။ဒီပွဲနိုင်တာအရန်ကောင်းပြီးအရန်လည်းဝမ်းသာရပါလေ
။အခုချယ်လ်စီအသင်းဟာကမ္ဘာကလပ်ချန်ပီယံဖလားကိုဘိုးဆွဲလိုက်တဲ့အတွက်ကမ္ဘာကကျန်တဲ့တခြားဘောလုံးသမားတွေဟာလည်းချယ်လ်စီအသင်းကိုမနာလိုဖြစ်နေတော့မယ်ဆိုပြီးတော့ချယ်လ်စီနီးပြတူခေါ်ကပြောပါရယ်။ချယ်လ်စီအသင်းဟာပြီးခဲ့တဲ့2012တုန်းကတော့ final တက်ခဲ့ပြီးမယ်။အဲဒီတုန်းကဘရာဇီးကကိုရင်သီယန်အသင်းကို final မှာတကူးကူးမရှိနဲ့ရှုံးခဲ့ပြီးအခုပွဲနိုင်လိုက်တာကြောင့်ကမ္ဘာကလပ်ချန်ပီယံဖလားကိုပထမဆုံးအချိန်ရသွားခဲ့ပါတယ်။ Chelsea အသင်းဟာ FIFA ကမ္ဘာကလပ်ချန်ပီယံဖြစ်သွားတဲ့အတွက်အခုဆိုရင်အသင်းပိုင်ရှင် Roman Abramovich 2003ခုနှစ်ကအသင်းကိုဝယ်လိုက်ချိန်ကစပြီးတော့ဝင်ပြိုင်ခဲ့တဲ့အဓိကပြိုင်ပွဲတွေအားလုံးကိုအနိုင်ရပြီးတော့စူဖလားတွေအားလုံးကိုရဘူးသွားပြီးဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Denmark ခွင်းနယ်ကစားသမား Christian Eriksen ဟာဘန်ဘောတဲ့မှာဘောလုံးပြန်ကစားနိုင်မယ်ဆိုတာယုံကြည်ရဲဆိုပြီးတော့ပြောလိုက်ပါတယ်။အရစ်ဆန်ဟာပြီးခဲ့တဲ့ယူရို2020ဥရောပဖလားဘောလုံးပွဲအုပ်စုပထမပွဲမှာရုတ်တရက်နှလုံးရက်တန့်ပြီးလဲကျသွားလို့ဆေးဖွဲ့ကအရေးပေါ်အသက်ကယ်ခဲ့ရတာပါ။အဲဒီချိန်ကစပြီးတော့သူဟာဘောလုံးကစားတာကိုနားနေခဲ့ရပြီးတော့နှလုံးမှလည်းဆက်တက်ထားရတာပါ။အီတလီစီးရီးယားမှာတော့အဲဒီလိုမျိုးနှလုံးမှဆက်တက်ထားတဲ့သူတွေကိုကစားခွင့်မပြုတာကြောင့်အင်တာမီလန်ကသူနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့ Brentford ကပြီးခဲ့တဲ့လကသူ့ကိုဒီဘောလုံးရာသီကုန်ထိကစားဖို့စာချုပ်ထုတ်ခဲ့ပါတယ်။ Eriksen ကတော့သူ့အနေနဲ့ကစားနိုင်မယ်လို့မယုံကြည်ဘူးဆိုရင်အခုလိုမျိုးပြန်ကစားဖို့လုပ်မှာမဟုတ်ပဲပြန်ကစားနိုင်မယ်လို့ယုံကြည်ရဲဆိုပြီးတော့ပြောပါတယ်
။ No, I think if there was any exercise I wouldn't go back. I mean if I wasn't be fully
တကယ်လို့မဖြစ်နိုင်ဘူးစိုးချိုးတစ်ခုခုရှိနိုင်တယ်လို့ထင်ရင်တော့ကျွန်တော်အနေနဲ့ဘယ်ပြန်ကစားဖို့လုပ်ပါမလဲ။ကျွန်တော်အနေနဲ့လုံးဝပြန်မကစားချင်ပါဘူး။ကျွန်တော်ဆရာဝန်ကိုမယုံဘူးကျွန်တော်ရဲ့နှလုံးနဲ့နှလုံးမှာတတ်ထားတဲ့ ICD set ကိုစိတ်မချဘူးဆိုရင်ကျွန်တော်ပဲပြန်ကစားပါမလဲဗျာဟုတ်တယ်မလားအခုတော့ကျွန်တော်တရားရဂိုင်းနှုံးပြည့်စိတ်ချပါတယ
်ဒါပြ Eriksen ကသူ့အနေနဲ့ Brentford အသင်းကို Premier League မှာဆက်ရှိနေနိုင်အောင်တက်နိုင်သလောက်ကူညီခြင်းပြီးတော့ဖြစ်နိုင်ရင် Denmark နဲ့အတူလဲကမ္ဘာဖလားမှာဝင်ကစားနိုင်ဖို့ဆန္ဒရှိနေပါတယ်သူ့အနေနဲ့အရန်ကိုဘောလုံးပြန်ကစားခြင်းနေပေမဲ့ပွဲကစားဖို့အတွက်တော့အဆင်ပြေမဖြစ်သေးတဲ့အတွက်ကစားဖို့အတွက်ကိုအချိန်ယူပြင်ဆင်နေတယ်လို့လည်းဆိုရတယ်။ Eriksen ဘက်ကသူ့အနေနဲ့ပြန်ကစားနိုင်မလို့ယုံကြည်မှုရှိတယ်လို့ပြောနေပေမဲ့လည်းသူ့အနေနဲ့ဘယ်လောက်ပြန်ကစားနိုင်မလဲအရင်လိုရောပုံမှန်ပြန်ကစားနိုင်မလားဆိုတာတွေကတော့အားလုံးကစိတ်ဝင်စားစွာနဲ့စောင့်ကြည့်နေကြပါရစေခင်ဗျာ American and Baka Super Bolo Corre, American Muda Bolon Bemaro, Ellie Rams Atinga, Nayabio, Champion Pitavare, Agune Super Bowl Final Go, American now Changa, Los Angeles Muma, Pigaret, Ningoni Niga, Lagajavare, Dine Final Go, Telaragaro, Ellie Rams Atene, Cincinnati Bengals, Ropibido, Rams Atingaro, Ingwema Gazayare to cooperate the Tazi Yagerelu, Sua Mava. အဲဒီအချိန်ဟာပထမပိုင်းမှာရှေ့ကနေဦးဆောင်ခဲ့ပြီမဲ့လေဒုတိယ15မိနစ်နဲ့တတိယ15မိနစ်တည်းမှာတော့ဘန်ဂယ်ကရှေ့ကနေပြန်ပြီးတော့ဦးဆောင်ခဲ့တာပါနောက်ဆုံးသတို့ထားပိုင်းမှာတော့ပွဲပြီးကနေတမိနစ်လောက်မှာအယ်လီဘတ်ကတက်စတောင်းတစ်ချိန်ရသွားတာကြောင့်နောက်ဆုံးမှာတော့အယ်လီအသင်းကနှစ်သက်သုံးမှတ်အမှတ်20နဲ့စူပါဘိုးချန်ပီယံဖြစ်သွားခဲ့ပါတယ်။ငါသာချောင်းချိန်ကြောင့်စူပါဘိုးချန်
သမားတွေဒီနေ့ကစားသွားတာကတော့မယုံနိုင်တော့ပါပဲ။ဒီအသင်းအနိုင်ကန်ရှုံးမပေးတဲ့နောက်ဆုံးချိန်ထိတက်နေကန်ကစားသွားတာတွေကတော့ဘယ်လိုချီးကျူးရမှန်းတော့မသိပါဘူး။သူတို့တွေနဲ့တကယ်ကိုရည်ကြီးတဲ့အချိန်အသင်းအတွက်လိုအပ်တဲ့အချိန်မှာအကောင်းဆုံးကစားနိုင်ခဲ့ပြီးဒါကြောင့်လေချန်ပီယံဖြစ်ပြီးတကယ်အသင်းကောင်းတဲ့အသင်းလို့ဆိုရမှာပါ။ကျွန်တော်တို့အတွက်ရည်ကြီးဆုံးအချိန်မှာအသင်းရဲ့အကောင်းဆုံးကစားသမားတွေကရှေ့ကိုထွက်ပြီးတော့အသင်းနိုင်အောင်လုပ်နိုင်ခဲ့ကြပါတယ်။တချို့ကစားသမားတွေမကစားနိုင်ခဲ့တဲ့အချိန်သူတို့ကအသင်းကိုဦးဆောင်ခဲ့တာပါ။ကျွန်တော်ကစားသမားတွေကိုဘလောက်သဘောကျတယ်လဲဆိုတော့ပြောမပြတတ်အောင်ပါပဲ။သူတို့တယောက်နဲ့တယောက်စုစည်းစည်းနဲ့အသင်းအတွက်ကစားခဲ့ကြတာပါ။
အလီအသင်းဒီပွဲနိုင်လိုက်တာကြောင့်အလီမျိုးမှလည်းမြို့ကန်တွေဟာအရန်ကိုပျော်ရွှင်နေကြပြီးတော့အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်။နာမည်နဲ့စူပါဘောဖိုင်နယ်ကိုတော့အမေရိကန်နောက်ဖက်ချန်ကအရီဇိုနာပြည်နယ်လန်ဒွန်မြို့မှာကျင်းပသွားမယ်လို့အမေရိကန်မျိုးသားဘောလုံးဖွဲ့ချုပ် NFL ကကြေညာထားပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံအပတ်စဉ်တင်ပြနေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါ။ယူအေမြန်မာပိုင်းကအခုထုတ်လွှင့်နေတဲ့နနက်ခင်းတနာရီအစီအစဉ်ကိုမြန်မာစံတော်ချိန်မနက်၈နာရီကနေ၉နာရီမှာလည်းပြန်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 18233လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြမှာပါ။
ယူကရိန်းနဲ့ကြမ်းမှာချထားတဲ့တပ်တွေတချို့ပြန်ရုပ်သိမ်းနေပြီလို့ရုရှားကပြောပေမဲ့လက်တွေမှာစင်အားတိုးမြင့်နေတာလားတွေ့ရတဲ့အကြောင်းအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ရုရှားတပ်တွေဟာရော့မသွားတဲ့အပြင်ပိုများလာနေပြီးတိုက်ခိုက်ရေးအတွက်အသင့်ပြင်းတဲ့အနေအထားမှာရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ယူကရိန်းကနေကွက်ထွက်ကြောင်းကြေညာထားပြီးရုရှားရဲ့အားပေးတောက်ခံမှုရရှိထားတဲ့ဒေသနှစ်ခုကိုတရားဝင်အသိအမှတ်ပြုလက်ခံဖို့ရုရှားလွှတ်တော်ကပြင်ဆင်နေတဲ့အပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာပြည်တင်ရှုံချလိုက်ပါတယ်။အီရန်နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်အောင်ဆုံးဖြတ်ချက်ချဖို့ရပ်ပိုင်းလောက်သာအချိန်ကြာတော့ပြီးနိုင်ငံရေးအရာရွေးချယ်ဖို့ဟာအီရန်အပေါ်မှာမူတည်နေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဘရာဇီးလ်နိုင်ငံမှာအင်္ဂါနေ့ကလေးကစတင်ရွာသွန်းခဲ့တဲ့မိုးကြောင့်မြို့တော်ရီယိုနဲ့38မိုင်အကွာမှာရှိတဲ့တောင်ထူတရဒေသကပီထရိုပိုလစ်မြို့မှာရေကြီးရေလျံပြီးမြေတွေပြိုတဲ့အတွက်ကြောင့်ဗုဒ္ဓဟူးနေ့အထိပေဆုံးသူစုစုပေါင်း88ယောက်ရှိသွားပြီလို့ကယ်ဆယ်ရေးသမားတွေနဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။
ကိုယ်စုံမှုကြပါရှင်တရင်အချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမုံပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရုပ်သံအင်ဂျင်နီယာကတော့ Zubair Altayet ဖြစ်ပါတယ်ရှင်ဒီ UI မြန်မာပိုင်းစီစဉ်လေးကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ BND ရဲ့အသေးသေးကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.